လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောရနေရမှာတက်မရိုကိုထိခိုက်အောင်ဝေဖန်နာတွေမလုပ်ရဘူးဆိုတဲ့တာမြင့်ချက်နဲ့ပတ်သက်လို့ဂျာဟာနိုင်ငံရေးမှာစစ်တပ်ရဲ့ထိန်းချုပ်မှုကိုပြသရရောက်ပြီးဒီမိုကရေစီမဆန်တဲ့လို့ရဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတချို့ကဝေဖန် ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ရဲ့အာဏာချုပ်ကန်မှုကိုထင်ရှားစေတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအကြီးတန်းသုတေသီ David Matheson ကပြောပါတယ
် And I think the UEC and the Tatmadaw further stifling public discussion in the state mediaon many issues that people do want to discuss shows that the military has not improved.
ဒီကဘက်ကမရှင်နဲ့တမရလို့ဟာအစိုးရသတင်းမီဒီယာတွေကနေပြီးတော့ပြည်သူအများစိတ်ဝင်စားပြောဆိုဆွေးနွေးခြင်းတဲ့ကိစ္စတွေကိုပြောလို့မရအောင်လို့လူလူဆွေးနွေးမှုတွေကိုဖိအားပေးဟန်တားဖို့ကြိုးစားနေတာပါ။ဒါကမြန်မာစစ်တပ်ဟာဘာမှပြောင်းလဲမှုမရှိသေးဘူးဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။မကြခင်ကထုတ်ပြန်တဲ့ဒီရွက်ောက်ပွဲဆိုင်ရာစီဝေးဟောပြောခွင့်ကန့်သတ်ချက်တွေကိုကြည့်လို့ရှိရင်စစ်တပ်ကအာဏာကိုထိန်းချုပ်ထားစေဖြစ်တယ်ဆိုတာကိုသတိပေးလိုက်တာပါ။ယူကော့ပွဲကော်မရှင်ကလည်းစစ်မှန်တဲ့ယူကော့ပွဲတွေဖြစ်ဖို့ဆိုတဲ့ဘက်မှာမရှိဘဲနဲ့စစ်တပ်ဘက်ကနေပြီးတော့ရည်တည်ပြီးနေပါတယ်
။ယူကော့ပွဲတွေကျင်းပဖို့နှစ်လလောက်ပဲလိုတဲ့အချိန်မှာအခုလိုနိုင်ငံကြီးပါတီတွေရဲ့ယူကော့ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ကန့်သတ်ချက်တွေတိုးမြင့်ထုတ်ပြန်လာတာကိုကြည့်ရင်လာမယ့်ယူကော့ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲမဖြစ်နိုင်ဘူးလို့လည်းမစ္စတာမက်တီဆန်ကဝေဖန်ပါတယ်။လွတ်တော်အတွင်း25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေအတွက်တရားပေးထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ပေးဖို့ဆိုတဲ့တောင်းဆိုမှုတွေနဲ့အများပြည်သူတွေအကြားဒီကိစ္စဆွေးနွေးပြောဆိုမှုတွေရှိနေချိန်မှာစစ်တပ်ရဲ့ဂုံတိတ်ခါထိခိုက်အောင်ဟောပြောမှုတွေမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်ကဒီမိုကရေစီရွေးကောက်ပွဲတွေမှာတိကျကြတဲ့လွတ်လပ်စွာပြောဆိုစည်းရုံးခွင့်ကိုချိုးဖောက်ရကြပြီးမျှတမှုမရှိဘူးလို့ဆိုပြီးလူခွင့်ရေးအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကလည်းဝေဖန်ပြောဆိုနေကြတာပါလူ့ဘာသာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အခုလိုထောက်ပြပါတယ်
နိုင်ငံရေးပါတီတိုင်းမှာတော့တိုင်းပြည်ရဲ့ဒီအဖွဲ့အစည်းတည်တည်နဲ့ပတ်သက်လို့ပြောတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စရဲ့အရေးနဲ့ပတ်သက်လို့သူတို့ပါတီရဲ့ဒီတိုင်းပြည်ကိုဘယ်လိုပဲပုံဖြစ်စေခြင်းနဲ့ဆိုတဲ့သဘောထားတွေမူဝါဒတွေရှိကြတယ်အဲ့တော့တက်မတော်ကိုနော်ကျွန်တော်တို့တိုင်းပြည်ရဲ့တက်မတော်ကိုဘယ်လိုဖြစ်စေခြင်းနဲ့ဘယ်လိုတက်မတော်မျိုးဖြစ်မြင်ခြင်းနဲ့ဆိုတဲ့သဘောထားဟာနိုင်ငံရေးပါတီတိုင်းမှာရှိကြတယ်အဲ့တော့လက်ရှိတည်ရှိနေတဲ့ဒီတက်မတော်ကိုကျွန်တော်ပါတီအနေနဲ့ဆိုဂုံတိတ်ခါရှိနေခြင်းနဲ့နိုင်ငံရေးနဲ့ကင်းရှင်းစေခြင်းနဲ့ professional army ဖြစ်စေခြင်းနဲ့ဒီလိုသဘောထားမျိုးတွေကနိုင်ငံရေးပါတီတိုင်းမှာရှိကြတယ်ဒီလိုကိစ္စမျိုးတွေကိုတော့တင်ပြတာပြောဆိုတာဆွေးနွေးတာတွေကဒါကဒါဝေဘာနာတိုက်ခိုက်တာဖုတ်ကြတာမဟုတ်ဘူးလို့ကျွန်တော်အနေနဲ့ယူဆရတာတခုပေါ့နော်နောက်ဒုတိယတစ်ခုကနော်ဒီတမရောသားတွေပဲဖြစ်ဖြစ်ဒီတိုင်းပြည်ထဲမှာရှိတဲ့အာဏာရှိတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်တချို့လူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်ဒီလိုကိစ္စမျိုးတွေရှိလာလို့ရှိရင်နိုင်ငံရေးပါတီတွေနဲ့ဒီလိုကိစ္စမျိုးတွေဟာမဖြစ်သင့်ဘူးနော်လို့ပြောတဲ့ဆိုတဲ့ကိစ္စမျိုးတွေကဝေဘာနာတိုက်ခိုက်တာမဟုတ်ဘူးကြပြိုင်နဲ့ထဲမှာပဲခုနလိုကိုတိုင်းပြည်ရဲ့တမရောကိုကိုမြင်ကျင်တဲ့ပုံစံကိုဖြစ်စေတဲ့ပုံစံကိုတင်ပြတာဖြစ်တယ်လို့ကျွန်တော်နေတော့ပြောကြမှာပဲ
။ August 29ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့နိုင်ငံရေးပါတီတွေဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေထဲမှာတော့တက်မတော်ပြုတ်ကွဲရေးကိုဖြစ်ပေါ်စေတဲ့ဒါမှမဟုတ်တက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့ဟောပြောမှုတွေမလုပ်ရဘူးဆိုပြီးတာမြင်ထားတာဖြစ်ပါတယ်။Human Rights Watch အဖွဲ့ကြီးကတော့ရွေးကောက်ပွဲတွေကျင်းပတဲ့ဆိုရာဟာနိုင်ငံရေးအရာလွတ်လပ်စွာပြောဆိုဆွေးနွေးမှုတွေကိုဟန်တားဖို့မဟုတ်ဘဲဒီလိုဆွေးနွေးမှုတွေပိုပြီးဖြစ်လာအောင်လှုံ့ဆော်ပေးတဲ့အချိန်အခါမျိုးသာဖြစ်တယ်လို့ထောက်ပြဝေဖန်ထားပါတယ်ရှင်